ပျောက်သောသိုးပုံဥပမာနဲ့ပျောက်သောငွေဒင်းကားပြပုံဥပမာတို့ကိုရှင်လုကာဧဝံဂေလိကျမ်းအခန်းကြီး15အခန်းငယ်1ကနေ30မှာကြားသိကြားရပါတယ်။သိုးကပျောက်သွားတယ်။တခုခုရဲ့ဆွဲဆောင်ခြင်းခံရလို့ပျောက်သွားတာဖြစ်နိုင်တယ်။ဘာဖြစ်နေလဲဆိုတာကိုဂရုမထားဘဲရည်ရွယ်ချက်မရှိဥတီယာသွားနေတာဖြစ်နိုင်တယ်။တခြားသောသိုးတို့ရဲ့နမူနာဥပမာသိုးဒင်းရဲ့တတိပေးမှုတို့ကိုလက်မခံဘဲညှင်းပယ်တာဖြစ်နိုင်တယ်။အခြားသိုးများနဲ့သိုးဒင်းရှင်အားနီးစပ်မှုမရှိလို့ဖြစ်နိုင်တယ်။သိုးဒင်းကိုမယုံတာလည်းဖြစ်နိုင်တယ်။ဒီအထဲကတနီးနီးနဲ့သိုးကပျောက်သွားတာဒီအထဲကတနီးနီးနဲ့ကျွန်တော်တို့တွေလည်းပျောက်သွားတတ်ကြတယ်။စိတ်အလိုဆွဲဆောင်ရာနောက်သို့လိုက်သွားခြင်းရည်ရွယ်ချက်ကင်းမဲ့နေခြင်းသောထင်းရှင်ခရစ်တော်ရဲ့တတိပေးမှုကိုလက်မခံခြင်းနီးစပ်မှုမရှိခြင်းမယုံကြည်ခြင်းအခြားသောယုံကြည်သူတို့မှပေးသည့်ကောင်းမွန်သောပုံသက်သေတို့ကိုလက်မခံခြင်းသူတို့နှင့်ရင်းနှီးမှုမရှိခြင်းတို့ကြောင့်ကျွန်တော်တို့တွေပျောက်ဆုံးသွားတတ်တယ်။သာသနာအပြင်ဘက်သို့ရောက်ခါပျောက်ဆုံးသွားတတ်ကြပါလေ။အမျိုးသမီးတဦးပျောက်သွားတဲ့ငွေတင်းကားပြားကတော့ဘေးဖယ်ထားရင်မေ့လို့ပျောက်သွားတာလားငွေဒင်းကားပြရှိနေတာကိုသိတယ်သူ့ရဲ့တံပိုးကိုလည်းသိတယ်ဒါပေမဲ့အချိန်ကြာသွားလို့တတိမထားမိတော့တာလားကောင်းမွန်စွာကင်တွယ်မထိမ့်သိမ့်လို့လားဘယ်မှာထားထားလဲဆိုတာကိုတတိမရတော့တာလားအကြောင်းအမျိုးမျိုးနဲ့တံပိုးထားခြင်းမခံရအရေးတယူပြုခြင်းမခံရကောင်းမွန်စွာထိမ့်သိမ့်ခြင်းမခံရလို့အိမ်အတွင်းမှာပင်ရှိနေရဲ့သားနဲ့မတွေ့ဘူးဖြစ်နေတယ်။သိုးထင်းရဲ့ကြိုးပမ်းရှာဖွေမှုကြောင့်ပျောက်တဲ့သိုးကိုပြန်တွေ့သလိုအမျိုးသမီးရဲ့ရှာဖွေမှုကြောင့်ပျောက်တဲ့ငွေဒင်းကားပြားကိုပြန်တွေ့တယ်။ပျောက်နေခဲ့တဲ့လူသားတွေအပြစ်ရဲ့အမှောင်ထုမှာရောက်နေတဲ့သူတွေနောင်တယူကြတဲ့အခါပြန်လည်၍တွေ့ရှိရခြင်းပဲဖြစ်ပါတယ်။နောင်တယူသူအတွက်ဘုရားသခင်ဤကောင်းကင်တမန်တော်သည်ကောင်းကင်ဘုံ၌ပို၍ဝမ်းမြောက်ခြင်းရှိကြပါတယ်။သင်တို့အလုံးကိုဖျားသခင်ကောင်းကြီးပေးပါစေ။